ကမ္ဘာနှံ့ပြန့်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်နိုင်ငံတို့အကြားမကြာသေးခင်ကစလို့အပြန်အလှန်ဝေဖန်မှုတွေထွက်ပေါ်လာနေပါတယ်။ဗိုင်းရပ်စ်တွေပြန့်နေရတဲ့အကြောင်းရင်းတွေအပြန်အလှန်ဆက်ဆွဲချက်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကလည်းချက်တာပရိနိကပဲတုံ့ပြန်ပြောဆိုခဲ့တာပါ။ဒီအကြောင်း VOA သတင်းထောက် Joyce Huang ရဲ့သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လင်ဦးကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
တရုတ်နိုင်ငံဟူပေပြည်နယ်ဝမ်မြို့မှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့တာဟာအမေရိကန်ရဲ့လက်ချက်ဖြစ်နိုင်တယ်ဆိုပြီးနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရကျော်လီချန်းကတွစ်တာလူမှုကွန်ရက်ကနေကြာသပတေးနေ့ကပဲဆွဆွဲလိုက်တာပါအမေရိကန်မှာကွယ်လွန်သွားတဲ့သူတချို့ဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုနောက်ပိုင်းကျမှသိခဲ့ရတဲ့အကြောင်းအမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကြီးကရောဘတ်ရာဖီယိုပေါ်ဒူနီကကွန်ဂရက်စ်လွှတ်တော်ကျမ်းစာပွဲမှာပြောခဲ့တဲ့ဗီဒီယိုကိုလည်းလူမှုကွန်ရက်မှာဖော်ပြခဲ့တယ်လို့ဝမ်မြို့ကိုအမေရိကန်စစ်တပ်ကဗိုင်းရပ်စ်ပိုတည်လာတာဖြစ်နိုင်တဲ့အကြောင်းနဲ့အမေရိကန်အနေနဲ့ဒါကိုရှင်းပြဖို့လိုတဲ့အကြောင်းလေးပြောခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူရဲ့မှတ်ချက်ဟာပြီးခဲ့တဲ့2019ခုနှစ်အောက်တိုဘာလတည်းဝူဟန်မြို့ကစီးရီးလက်ချက်မှုမှာပူပေါင်းပါဝင်ခဲ့တဲ့အမေရိကန်စစ်တပ်ကဗိုင်းရပ်စ်ပိုတည်လာတာဖြစ်နိုင်တယ်ဆိုတဲ့တရုတ်နိုင်ငံမှာပြန့်နှံ့နေတဲ့ကောလာဟလကိုထင်ရှားနေတာပါ။ဒီချိန်ထဲမှာပဲတရုတ်သိပ္ပံအကယ်ဒမီလက်အောက်ခံလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ WMP4 ဇီဝဓာတုတပ်ခွဲကအစပြုလာဖြစ်နိုင်တယ်ဆိုပြီးအမေရိကန်ထက်လွတ်တော်အမတ် Tom Cotton ပါဝင်လူတချို့ကတန်တရားရှိနေပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရရဲ့မှတ်ချက်မတိုင်ခင်မှာပဲအမေရိကန်မြို့သားလုံခြုံရေးအကြံပေးရာရှိ Robert O'Brien ကလည်းဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံကအစိုးရမှဖုံးကွယ်ထားခဲ့တဲ့အတွက်ကမ္ဘာတဝန်ကူးစက်မှုတွေများခဲ့ရတဲ့အကြောင်းပြောဆိုထားတာပါ။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူနောက်တိုးဖြစ်တဲ့ဂန်ရှောင်ကတော့အခြေတင်ဖြစ်နေတဲ့ကိစ္စပေါ်အမေရိကန်ကိုအပြစ်ဖို့ခဲ့တာပါ
။个别美国政府高官和国会议员借此发表种种不实和不负责任的言论。
ကိုရိုနာဗိုင်းရပ်စ်အမျိုးအစားအသစ်စားပြုခဲ့တာနဲ့ပတ်သက်လို့မကြာသေးခင်ကပဲပြောဆိုနေကြတာတွေရှိပါတယ်။တချို့အမေရိကန်အကြီးအကဲအရာရှိတွေနဲ့လွှတ်တော်အမတ်တွေကဒီကိစ္စကိုပြဿနာလုပ်နေကြပြီးတာဝန်မဲ့မမှန်မကန်မှတ်ချက်တွေနဲ့တရုတ်နိုင်ငံကိုဝေဖန်ထိုးနှက်ခဲ့ကြပါတယ်။ဒါတွေအားလုံးကိုတရုတ်နိုင်ငံကဆန့်ကျင်ပါတယ်။
ဗိုင်းရပ်စ်ပြန်အမေရိကန်ကစတယ်ဆိုတော့တရုတ်နိုင်ငံကြားရေးဌာနအရာရှိရဲ့ဆွဆွဲချက်ကိုတရုတ်နိုင်ငံထဲမှာလက်ခံသူတွေရှိသလိုရှုပ်ထွေးအောင်လုပ်တယ်ဆိုပြီးအပြစ်တင်သူတွေလည်းရှိပါတယ်။ဟောင်ကောင်နှစ်ချင်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာပါမောက်ခရောင်ပီယက်ကပစ်တန်ကတော့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရသူရဲ့ဆွဆွဲချက်ကိုတန်တရားရှိတယ်လို့ VOA ကိုပြောခဲ့တာပါ။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကန်ရှောင်ကတော့ကျွမ်းကျင်သူတွေသာဆုံးဖြတ်နိုင်မယ့်ကိစ္စအဖြစ်တောက်ချန်နေဘီဂျင်းမြို့ကသတင်းစာရှင်းလင်းပွဲမှာပြောတော်ပါတယ်
။事实上国际社会包括美国国内对病毒的源头问题都有不同的看法。
တကယ်တော့ virus ပေါ်ရဲ့ဈေးမြင့်တဲ့ပတ်သက်လို့ American ပါဝင်နိုင်ငံတကာအတိုင်းဝိုင်းကြားမှာကွဲပြားတဲ့အမြင်တွေရှိကြပါတယ်။မကြာသေးခင်ကတည်းကကျွန်တော်ပြောပြောနေတာရှိပါတယ်။ဒါကသိပ္ပံပညာရဲ့ပတ်သက်တဲ့ကိစ္စပါ။ကျွမ်းကျင်သူတွေရဲ့အမြင်တွေကိုနားထောင်ကြားမှာပါ။
တရုတ်ဆွေကပထမဆုံးလူနာအဖြစ်တရားဝင်အတည်ပြုထားတာမရှိသေးပေမဲ့တောက်ချန်နေတုတ် South China Morning Post သတင်းစာမှာတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလ18ရက်နေ့မှာပထမဆုံးယောဂကူးစက်မှုကိုအတည်ပြုထားတဲ့အကြောင်းတရုတ်ဆွေရဲ့မှတ်တမ်းတွေကိုကိုကဖော်ပြခဲ့တာပါတရုတ်ဆွေရဲ့မှတ်တမ်းတွေဟာပညာရှင်တွေယောဂကူးစက်မှုကိုခြေရခံတဲ့နေရာမှာအထောက်အကူဖြစ်နိုင်တဲ့အကြောင်းလည်းသတင်းစာကရေးသားထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကစားပြန့်နှံ့မှုနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်နိုင်ငံအကြားအပြန်အလှန်ဝေဖန်မှုအကြောင်းကုအောင်လွင်ကပြောပြသွားတာပါ